ထိုင်းနိုင်ငံမှာနိုင်ငံသားတွေကွန်ဒိုတိုက်ခန်းတွေလာဝယ်ကြတာမှာအခုနှစ်ပိုင်းတွေထဲမြန်မာနိုင်ငံသားတွေလည်းတော်တော်များများဝယ်ယူကြတဲ့ဆိုတော့စည်ရင်းတွေထဲမှာပါဝင်လာပါတယ်။အများဆုံးဝယ်ယူကြတဲ့ထိတ်တန်းနိုင်ငံတွေစည်ရဲမှာမြန်မာနိုင်ငံအနေနဲ့မပါဝင်ပေမဲ့ဇင်းအမြင့်ဆုံးပေးပြီးဝယ်တဲ့နေရာမှာတော့မြန်မာနိုင်ငံကထိတ်ဆုံးနေရာမှာရှိနေတယ်လို့ထိုင်းနိုင်ငံရဲ့အိမ်ချမ်းမြေလုပ်ငန်းသုတေသနပြုသူတွေကရေးသားဖော်ပြကြပါတယ်
။မြန်မာတွေချမ်းသာတယ်လို့မြင်လာတယ်ပို့ပြီးတော့ဒီအာရှမှာဆိုရင်အမြမာတွေကပူချမ်းသာပဲငါတို့ထိုင်းရင်တည်းပူချမ်းသာပဲလို့မြင်လာတယ်ဘာလို့မြင်လာလဲဆိုတော့အခုဒီ2လ3လတော်တွင်းမှာပေါ့နော်မြန်မာတွေဝယ်တဲ့အနှုံးထားကဒီထိုင်းနိုင်ငံမှာအမြင့်ဆုံးဈေးအမြင့်ဆုံးခွန်ဒိုတွေဝယ်တာမြန်မာတွေကနံပါတ်1ဖြစ်လာတယ်ပေါ့အခုဝယ်တဲ့သူတော်တော်များများကြတော့ဘတ်ဂျက်ဘယ်လောက်လောက်သုံးမလဲလို့မေးလိုက်လို့ရှင်တော့ဘတ်6တန်းမှ7တန်းဝန်းကျင်ပေါ့နော်အများဆုံးတမီးရဲ့အတွေ့အကြုံအရသုံးထားရဆိုရင်ဘတ်35တန်း35တန်းလောက်ထူတော့တုံးထားတဲ့customer ရှိတယ်။ဒီတလောလေးမှာဝယ်တဲ့ customer တော်တော်များများတော့6တန်းနဲ့10တန်း15တန်းအဲ့လောက်လေးတွေဝယ်ကြရရှင်
။မြန်မာပြည်သားတွေပါဝင်နိုင်ငံသားတွေအနေနဲ့တိုက်ခန်းတွေဝယ်တဲ့အခါထိုင်းနိုင်ငံသားတွေလိုတော့လစဉ်အရစ်ကြပေးသွင်းပြီးဝယ်ယူလို့မရကြပါဘူး။မြန်မာနိုင်ငံကနေထိုင်းနိုင်ငံမှာတိုက်ခန်းနေလာဝယ်ကြတဲ့သူအများစုကစီးပွားရေးလုပ်ငန်းရှင်တွေဖြစ်ကြပြီးလုပ်ငန်းတွေရွှေ့ပြောင်းလုပ်ကိုင်ကြဖို့အပြင်တချို့ကတော့သားသမီးတွေရဲ့ပညာရေးအတွက်ရေရှည်နေထိုင်ဖို့ကွန်ဒိုတိုက်ခန်းတွေဝယ်ယူကြတာလည်းဖြစ်ပါတယ်
ကလေးចောင်းကိုကြည့်လိုက်ရွေးလိုက်တယ်ပေါ့เนาะဟိုကကလေးကိုကဘယ်ចောင်းမှာထားမလဲဘယ်လိုပုံစံမျိုးကိုထားမလဲဆိုတာကိုအရင်ရွေးလိုက်တယ်အဲ့တော့နောက်ဆုံးကလေးကိုပေါ့เนาะဘယ်လင်ငယ်စကူးမှာထားပြတယ်ထားပြတော့ကလေးចောင်းနဲ့အနည်းဆုံးဖြစ်တဲ့ဒီနေရာကိုရွေးရပေါ့ကလေးကရေကူးရတာကြိုက်ရေကူးကန်လည်းကျဲပြီးတော့ဒီ playground နေပါတယ် common area လည်းကျဲပေါ့เนาะ gym လည်းပါတယ်အတွက်ဒီနေရာကိုအဲ့ဒါရေပါလို့ဒီကွန်ဒိုရွေးပြတာပေါ့เนาะ
ဒီ area မှာအများဆုံးမြန်မာပြည်ကလာဝယ်ကြရတယ်။ဘာကြောင့်လဲဆိုတော့ကလေးတွေဒီမှာကျောင်းတက်ကြရပါတော့။ကလေး RAIS ဆိုတဲ့ဒီနာမ International ကျောင်းတစ်ခုရှိတယ်။အဲ့မှာတော်တော်များများမြန်မာနိုင်ငံကလေးတွေကျောင်းလာတက်ကြတော့မိဘတွေကကျောင်းနဲ့နီးရဲ့location ကိုရွေးပြီးတော့ဝယ်ကြတော့ဒီခွန်ဒိုတွေကတော့အများဆုံးရောင်းထားရတယ်ရှင်။
အခုလိုတိုက်ခန်းတွေဝယ်ကြတဲ့အခါထိုင်းနဲ့မြန်မာငွေလဲနှုန်းကတည်ငြိမ်မှုမရှိတာကြောင့်အခက်အခဲတွေတော့အမြဲကြုံကြရတာပါ။အခု2023ခုနှစ်ပထမနှစ်ဝက်မှာထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ကွန်ဒိုတိုက်ခန်းပေါင်း 3,895 ခန်းကိုနိုင်ငံသားတွေဝယ်ယူထားပြီးဖြစ်တာကြောင့်အရင်နှစ်ကတည်းက80ရာနှုန်းလောက်ရောင်းအားမြင့်မားလာတာပါ။တိုက်ခန်းတွေအများဆုံးဝယ်ယူတဲ့နိုင်ငံတွေကတော့တရုတ်၊ရုရှား၊အမေရိကန်၊ဗြိတိန်နဲ့ဂျာမနီကနိုင်ငံသားတွေပဲဖြစ်ကြပါရဲ့ရှင်။ကျွန်မညွန့်ညွန့်လွင်ပါ။